မင်္ဂလာညနေခင်းမှာသောတာရှင်များရှင်2018ခုနှစ်ဇော်လ25ရက်တနင်္လာနေ့ညနေခင်း VOA မြန်မာပိုင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16.25တို့ကနေဓာတ်ရိုက်အတန်လွှင့်နေပါပြီရှင်ဒီညနေခင်းအစီအစဉ်မူကကျမစုမော်ပါရှင
်ကျမသင်္ကီထိုက်ပါရှင်အမေရိကန်ပြည်ထောင်စုကိုတရားမဝင်ရောက်လာသူအလုံးကိုတရားရည်အရာမဆုံးဖြတ်ဘဲဌာနေပြန်ပို့ဖို့သမ္မတထရန့်ကလိုလားနေပါတယ်မနေ့ကကျင်းပတဲ့တူရကီသမ္မတရွေးကောက်ပွဲမှာတော့လက်ရှိသမ္မတရစ်စစ်ထေရဲ့အာရဝမ်ပဲပြန်ပြီးတော့အနိုင်ရပါတယ်ဒီသတင်းနေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုကိုအောင်လွင်ဦးနဲ့အတူကြီးညာပါမယ်ရှင
်ဟုတ်ကဲ့ပါရှင်ဒီညနေခင်းသောတာရှင်နေနားဆင်ရမယ့်ထိတ်တန့်ရောက်သတင်းတွေကတော့EU ဥရောပသမဂ္ဂကနေပြီးတော့မှဒီဘင်္ဂလားဒေ့ရှ်ဘက်ကိုလူအစုလိုက်အပြုံလိုက်ထွက်ပြေးသွားရတဲ့ရခိုင်ပြည်နယ်အရေးမြမစစ်တပ်နဲ့နေကြားဆောက်ရဲတပ်ဖွဲ့အရာရှိ9ဦးကိုအရေးယူတန်းခတ်ဖို့ပြင်ဆင်နေတာဟာထိရောက်မှုရှိနိုင်ပါမလား
ခေတ်ဒီရဲ့တရားမှုတွေတော့ရှိလာမှာတော့မဟုတ်ဘူးဒါကဟိုပုံကြံတော့အရာပဲဟိုရှိနေဦးပါပဲ
မြမရေးသုံးသက်သူတွေရဲ့အမြင်နောက်ပိုင်းမှာအပြည့်ဆုံးနားဆင်ရပါမယ်နောက်ဖားကန့်ဘက်မှာမိုးများရေကြီးပြီးမြေပြိုလို့တည်ဆုံးသူ14ဦးထိရှိသွားပြီဆိုတဲ့သတင်းနောက် EU ဥရောပသမဂ္ဂခေါင်းဆောင်16ဦးဘယ်ဂျီယံနိုင်ငံဘရပ်ဆဲလ်မှာတွေ့ဆုံပြီးတော့ရွှေ့ပြောင်းနေထိုင်သူတွေရဲ့အရေးဘလို့ဖြေရှင်းကြမလဲဆိုတဲ့သတင်းလွှာတွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမတ်တင်ကီထိုင်နဲ့ကိုအောင်လွေဦးတို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင်
အမေရိကန်ပြည်ထောင်စုတွင်းကိုတရားမဝင်ဝင်ရောက်လာသူတွေကိုတရားရုံးတင်စစ်ဆေးစီရင်တာတွေမလုပ်ဘဲဌာနေပြန်ပို့လိုက်ဖို့ကောင်းတယ်လို့သမ္မတဒေါ်နယ်ထရန့်ကမနေ့တနင်္ဂနွေနေ့မှာပြောဆိုပါတယ်။ဒီလူတွေအလုံးကိုနိုင်ငံတွင်းချင်းနှင်းဝင်ရောက်ခွင့်မပေးနိုင်ဘူးလို့မနေ့တနင်္ဂနွေနေ့မှာသမ္မတထရန့်ကတွစ်တာမှာဇက်တိုက်ရေးသားခဲ့ပါတယ်။အမေရိကန်ရဲ့စနစ်ကတရားဥပဒေစိုးမိုးရေးနဲ့တင့်တော်ကောင်းမွန်တဲ့လူဝင်မှုကြီးကြပ်ရေးမူဝါဒကိုမထီမဲ့မြင်လို့ရရောက်တယ်လို့လည်းသမ္မတကပြောပါတယ်။အမေရိကန်လူဝင်မှုကြီးကြပ်ရေးဥပဒေဟာကမ္ဘာပေါ်မှာပြည့်ရည်ပြည့်စရာဖြစ်နေပြီးလူဝင်မှုကြီးကြပ်ရေးဥပဒေနဲ့အညီဆောင်ရွက်ပြီးနှစ်ပေါင်းများစွာဆောင်ဆိုင်နေကြရသူတွေအတွက်လည်းအတော်ကိုမတရားဖြစ်နေတယ်လို့အမေရိကန်သမ္မတကပြောဆိုပါတယ်။ပြီးခဲ့တဲ့သတင်းပတ်တည်းအတွင်းမက္ကဆီကိုနယ်စပ်ကိုဖြတ်ပြီးအမေရိကန်ပြည်ထောင်စုတွင်တရားမဝင်ဝင်ရောက်လာသူတွေထဲကနေခွဲခြားထိမ့်သိမ်းထားတဲ့ကလေးငယ် 2053 ဦးရှိတဲ့နေရာတွေကိုသိရှိထားပြီးမိသားစုနဲ့ပြန်လည်ပေါင်းစည်းရေးဆောက်ရွက်နေတဲ့အကြောင်းအမေရိကန်အမိမြေလုံခြုံရေးဝန်ကြီးဌာနကပြောဆိုပြီးနိုင်ပိုင်းအကြာမှာပဲသမ္မတထရန့်ကတွစ်တာမှာအခုလိုရေးသားခဲ့တာပါကလင်းငယ်922ယောက်ကိုမိဘတွေထံပြန်လည်အနှံ့မီဖြစ်ကြောင်းလဲအမိမြေလုံခြုံရေးဝန်ကြီးဌာနကပြီးခဲ့တဲ့စနေနေ့နောက်ပိုင်းမှာပြောဆိုခဲ့တာပါအမေရိကန်ပြည်ထောင်စုတွင်ခလုံးခွင့်ရရေးလျှောက်ထားမှုတွေကိုတရားရုံးဆုံးဖြတ်ချက်ဆောင်ဆိုင်နေတဲ့မိဘဖြစ်သူတွေနဲ့အတူကလင်းငယ်တချို့လည်းထိမ့်သိမ်းရေးစခန်းတွေမှာအတူရှိနေကြပါတယ်ရှင်
။အီတလီနိုင်ငံကမ်းလွန်ကိုရောက်လာတဲ့ရွှေပြောင်းခြေချသူတွေအရင်နဲ့ပတ်သက်လို့အီတလီဆွေရကတင်းမာတဲ့သဘောထားဆက်လက်ဆွဲခိုင်းထားဆဲဖြစ်ပါတယ်။အီတလီကမ်းလွန်ကိုရောက်လာသူတွေကိုဥရောပကပြပိတအဖွဲ့အစည်းတွေကယ်ဆယ်နေတာတွေရပ်တန့်မှုနဲ့လူပြားနိုင်ငံကကမ်းခြေဆောင်တပ်ဖွဲ့တွေကင်းနေအောင်ထားခဲ့ဖို့လည်းတိုက်တွန်းခဲ့တာပါ။ရွှေပြောင်းနေထိုင်သူတွေကိုကယ်ဆယ်ပြီးနေရက်ပြန်ပို့နေတဲ့အစီအစဉ်ကိုအချိန်တိုင်းတာတစ်ခုထိလှုပ်ဆောင်နေတဲ့လီဘီယားအနာဘန်နီရဲ့လုပ်ငန်းတွေကိုအစိုးရမဟုတ်တဲ့ NGO အဖွဲ့အစည်းတွေရဲ့တင်မောတွေကဟန်တာမဖြစ်စေဘဲလုပ်ခွင့်ပေးဖို့လည်းအီတလီလက်ရာစွန်ပြည်ထောင်စုဝန်ကြီးမတ်တီယိုဆယ်ဗီနီကပြောဆိုခဲ့ပါတယ်လူမောင်ကုန်သမားတွေကိုအထောက်ကူပေးနေသူတွေအတွက်အီတလီစစ်ကမ်းတွေကိုပိတ်ထားမှာဖြစ်တဲ့အကြောင်းလည်းပြောဆိုခဲ့တာပါလူထောင်လောက်လိုက်ပတ်လာတဲ့လေ6ဆင်းကအရေးပေါ်အကူအညီလိုနေကြောင်းအကြောင်းကြားချက်ရရှိခဲ့ပေမဲ့လည်းကယ်ဆယ်ရေးဖွဲ့စည်းတွေကူညီစရာမလိုတဲ့အကြောင်းအီတလီအာဏာပိုင်တွေကပြောကြားခဲ့တယ်လို့လည်းစပိန်နိုင်ငံကအကူအညီပေးအဖွဲ့အစည်းတစ်ခုဖြစ်တဲ့ Proactive Open Arms ကမနေ့ကပြောခဲ့ပါတယ်ဒီနောက်မှာတော့အီတလီကမ်းခြေဆောင်တပ်ကလီဘီယားနိုင်ငံကိုအကြောင်းကြားခဲ့ပြီးကယ်ဆယ်ရေးလုပ်ငန်းတွေကိုလည်းလီဘီယားကမ်းခြေဆောင်တပ်ထံကိုလွှဲပြောင်းပေးခဲ့တာပါမြေပြင်လေဒီသားမှာကယ်ဆယ်ရေးလုပ်ငန်းတွေလှုပ်ဆောင်နေတဲ့အကူအညီပေးအဖွဲ့အစည်းရဲ့လုပ်ငန်းတွေကိုတော့အီတလီအစိုးရကမချသေးခင်သတင်းပတ်တွေကဆက်လို့ PR ပေးနှိမ့်နှင်းလာနေတာဖြစ်ပါတယ
်အမေရိကန်ရဲ့ကုန်သွယ်ဖက်တွေအနေနဲ့အမေရိကန်ကွန်ပျက်စီးတွေအပေါ်ကန့်သက်ချက်တွေကိုမဖယ်ရှားရင်လက်တုံပြန်ဆောင်ရွက်မှုတွေနဲ့ပိုတိုးပြီးရင်ဆိုင်ရမယ်လို့သမ္မတဒေါ်နယ်ထရန့်ကသတိပေးလိုက်ပါတယ်သွင်းကုန်တွေအပေါ်မှာကုန်သွယ်ရေးအတားအဆီးတွေအခွန်ကောက်ခံတာတွေကိုတမင်ဖန်တီးဆောင်ရွက်နေတဲ့နိုင်ငံတွေအားလုံးကိုအမေရိကန်ကအခိုင်အမာဆန့်ကျင်တဲ့အကြောင်းဒီအတားအဆီးတွေနဲ့အခွန်ကောက်ခံတာတွေကိုဖယ်ရှားပေးဖို့မဟုတ်ရင်တော့အမေရိကန်ရဲ့တုံ့ပြန်ဆောင်ရွက်မှုတွေနဲ့ပို့ပြီးတော့ရင်ဆိုင်ရမှာဖြစ်တယ်ကုန်သွယ်ရေးဟာမျှတမှုရှိရမှာဖြစ်ပြီးတစ်ဖက်သက်ဖြစ်လို့မရတော့ဘူးလို့သမ္မတထရန့်က Twitter လူမှုကွန်ရက်မှာမနေ့တနင်္ဂနွေနေ့ကရေးသားခဲ့ပါတယ် တမနီအလူမီနီယံနဲ့တခြားသွင်းခုံတွေအပေါ်အမေရိကန်တို့ကခွန်တိုးမြှင့်ကောက်ခံလိုက်တာကြောင့်အဓိကကုန်သွယ်ဖက်နိုင်ငံတွေနဲ့မကြေမလည်ဖြစ်စေခဲ့တဲ့အထက်တရုတ်၊ကနေဒါ၊မက္ကဆီကိုဥရောပသမ္မတအဖွဲ့ဝင်နိုင်ငံတွေနဲ့အိန္ဒိယတို့လည်းပါဝင်ပါတယ်။ဥရောပသမ္မတကအမေရိကန်သွင်းခုံတွေအပေါ်ခွန်တိုးကောက်တာကိုတုံ့ပြန်တဲ့အနေနဲ့ဥရောပသမ္မတအဖွဲ့ဝင်နိုင်ငံတွေမှာတက်ဆင်ထုတ်လုပ်ပြီးအမေရိကန်ကိုတင်ပို့နေတဲ့ကားတွေအပေါ်အခွန်20ရာခိုင်နှုန်းကောက်မယ်လို့အမေရိကန်သမ္မတထရန့်ကပြီးခဲ့တဲ့တောက်ကြာနေ့မှာချင်းချောက်ထားပါတယ်။ဒါ့အပြင်ဒေါ်လာ30ဘီလီယံကျော်တန်ဖိုးရှိတဲ့တရုတ်သွင်းခုံတွေအပေါ်မှာလည်းလာမယ့်သတင်းနှစ်ပတ်အတွင်းအခွန်ဆကောက်ဖို့အမေရိကန်ဘက်ကစီစဉ်ထားပါတယ်ရှင်။
တူကီနိုင်ငံမှာမကြာခင်နှစ်တွေအတွင်းအချိန်နဲ့ဖြစ်ခဲ့ရသောရွေးကောက်ပွဲတစ်ခုဖြစ်မနေ့တုန်းကကျင်းပတဲ့ရွေးကောက်ပွဲမှာအတိုက်ခံကိုယ်စားလှယ်တွေကိုသမ္မတရွေးချစ်တာရဲတာရဝန်ကအနိုင်ရသွားပါတယ်။သမ္မတနဲ့ထောက်ခံသူတွေကတိုက်ရိုက်ဖြစ်စေတော်ရိုက်ဖြစ်စေထိန်းချုပ်ထားတဲ့သတင်းစာအများစုကတော့ရွေးကောက်ပွဲရလဒ်ပေါ်အကြီးအကျယ်ကြီးကြီးဖော်ပြခဲ့ကြတာပါ။မယ်အားလုံးရဲ့52ရာခိုင်နှုန်းကျော်ထောက်ခံမှုရခဲ့တဲ့အတွက်သမ္မတအာရဝန်အနေနဲ့တကြောပြန်ရှင်းပြန်စရာမလိုတော့ဘဲအနိုင်ရခဲ့တာလည်းဖြစ်ပါတယ်။အန်ကာရာမြို့တော်က AKP ပါတီရုံးချုပ်မှဒီနေ့မနေ့အယုံတစ်ချိန်မတိုင်ခင်ထောက်ခံသူထောင်ပေါင်းများစွာကိုသမ္မတကမင်းငွန်းပြောရမှာတော့လူလူဆန္ဒကိုမဲယုံတွေကတဆင့်ရွေးကောက်ပွဲကနေရလာတဲ့ခွန်ရွေးကောက်ပွဲကနေမဲယုံတွေကတဆင့်တိလာသလိုရွေးကောက်ပွဲကနေရလာတဲ့ခွန်အားတွေနဲ့လည်းဆက်လက်တိုက်ပွဲဝင်သွားမှာဖြစ်တဲ့အကြောင်းပြောဆိုခဲ့တာပါ။သမ္မတကိုထောက်ခံတဲ့သူတွေကတော့ရွေးကောက်ပွဲရလာတဲ့အတွက်နိုင်ငံနဲ့ကမြို့တွေမှာအောင်ပွဲခံခဲ့ကြပါတယ်။တူကီနိုင်ငံကအကြီးဆုံးမြို့ဖြစ်တဲ့အစ္စတန်ဘူရဲ့တက်ဆင်ရင်ပြင်မှာလည်းလူတွေကောက်ခုံပြီးကြွေးကြော်တာနဲ့အော်ဟစ်ခဲ့ကြတာပါ။သမ္မတရဲ့အတိုက်ခံတွေအစဉ်လာအပြင်ထိန်းချုပ်ထားတဲ့နေမြေတွေအပါအဝင်အစ္စတန်ဘူမြို့အနှံ့မှာလည်းကားတွေဟွန်းတီးပြီးလှည့်လည်ခဲ့ကြပါတယ်။အစောပိုင်းမှာတော့မဲအလုံးရေတွဲရသေးခင်မှာရလက်ကိုချွချင်းတင်ချင်းညာတာဆိုပြီးရွေးကောက်ပွဲရလက်ပေါ်အတိုက်ခံတွေကကန့်ကွက်ခဲ့ကြတာပါမရေတွဲရသေးတဲ့ဆန္ဒမဲတွေထည့်ထားတယ်လို့ဆိုတဲ့အထုပ်တွေရဲ့ဓာတ်ပုံတွေကိုလည်းအတိုက်ခံတွေကအင်တာနက်လူမှုကွန်ရက်တွေပေါ်မှာဖြန့်ဝေခဲ့ကြပါတယ
် VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်မျိုးကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုက်တိုမီတာ70 kHz 1683ညလိုက်တိုမီတာ19 kHz 15565နဲ့လိုက်တိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီဝေမြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့ညနေခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်အမေရိကန်ကာကွယ်ဝင်ကြီးဂျင်မက်တစ်ဟာဒီသတင်းပတ်ထဲတရုတ်တောင်ကိုရီးယားနဲ့ဂျပန်နိုင်ငံခီးစဉ်ကိုစတင်လိုက်ပါတယ်တောင်တရုတ်ပင်လယ်ပြင်အရေးတရုတ်ရဲ့မူဝါဒနှစ်နိုင်ငံကြားဖြစ်အပ်ဆဲဆဲကုန်သွယ်ရေးစစ်ပွဲထိုင်ဝမ်ကျွန်းကိုအမေရိကန်တို့လက်နက်ရောင်းချမှုတွေနဲ့ပတ်သက်ပြီးနှစ်နိုင်ငံကြားတင်းမာမှုတွေကြီးထွားလာနေချိန်မှာပဲအမေရိကန်ကာကွယ်ရေးဝန်ကြီးရဲ့တရုတ်ခီးစဉ်ထွက်ပေါ်လာတာပါတောင်တရုတ်ပင်လယ်ပြင်အတွင်ပိုင်းဆိုင်မှုအငင်းပွားနေတဲ့ဒေသတွေမှာစစ်ဖက်ဆိုင်ရာတိုးမြှင့်ဆောင်ရွက်လာတဲ့တရုတ်ရဲ့မဟာဗျူဟာမြောက်ရှီမှန်းချက်အပေါ်မှာတုံ့ပြန်ဆောင်ရွက်လိုတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးမက်တစ်ကမနေ့တနင်္ဂနွေနေ့ထုံးကသတင်းတောက်တီကိုပြောပါတယ်။တရုတ်ဘက်ကဆွေးနွေးပြောဆိုလာမဲ့ကိစ္စအလုံးကိုသိရှိလိုပြီးဆွေးနွေးမဲ့အကြောင်းအရာတွေကိုနားထောင်မယ်လို့လည်းအမေရိကန်ကာကွယ်ရေးဝန်ကြီးကပြောပါတယ်။မပြေမလည်ကိစ္စတွေရှိနေပေမဲ့လို့လည်းမြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်အစီအစဉ်ဆွန့်လွတ်ရေးဖိအားပေးဖို့တရုတ်ဘက်ကအခိုင်အမာထောက်ခံမယ်လို့မျှော်လင့်တဲ့အကြောင်းလဲအမေရိကန်ကာကွယ်ရေးဝန်ကြီးကပြောပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်တွေဆွန့်လွတ်ရေးကဒီလာဆော့ပိုင်းအမေရိကန်နဲ့မြောက်ကိုရီးယားထိပ်သီးဆွေးနွေးပွဲရဲ့အဓိကရွေးချယ်လဲဖြစ်ပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီးရဲ့လေးရကြခီးစဉ်အတွင်းတရုတ်နိုင်ငံဘေကျင်းမြို့တော်မှာကာကွယ်ရေးဆိုင်ရာအကြီးတန်းတာဝန်ရှိသူတွေနဲ့တွေ့ဆုံမှုရှိသလိုတရုတ်သမ္မတနဲ့လည်းတွေ့ဆုံကောင်းတွေ့ဆုံဖို့ရှိပါတယ်။ဒါအပြင်တောင်ကိုရီးယားနိုင်ငံမှာတော့ကာကွယ်ဝင်ကြီးနဲ့တွေ့ဆုံဆွေးနွေးမှာဖြစ်ပြီးဂျပန်နိုင်ငံကိုလည်းသွားရောက်မှာဖြစ်ပါတယ်
။ထိုင်းနိုင်ငံမှာလူငယ်ဘောလုံးသမား၁၂ယောက်နဲ့နီးပြဆရာတူလှိုင်းငူတစ်ခုနဲ့အလဲပတ်သွားချိန်မှာရေတက်လာရကပျောက်ဆုံးနေတဲ့အတွက်အရေးပေါ်ကိစ္စနဲ့မှုရှာဖွေနေတာဒီနေ့ဆိုရင်၃ရက်ရှိနေပါပြီ။လှိုင်းငူထဲမှာပျောက်ဆုံးနေကြောင်းစနေနေ့မှာစတင်ခဲ့ရတာပါ။ထိုင်းနိုင်ငံမြောက်ပိုင်းချင်းရန်ခရိုင်နယ်မှာရှိတဲ့ထန်လွန်လိုင်းငူပေါ့ဝါမှာတော့ဘောလုံးသမားတွေခြံထားခဲ့တဲ့စပိန်နေနဲ့အားကစားပစ္စည်းတချို့ကိုလည်းအာနာပိုင်နေရှာဖွေတွေ့ရှိထားပါတယ်။မိုးပြင်းထန်ရွာသွန်းရကရေတက်လာတဲ့အတွက်လိုင်းငူထဲမှာပိတ်မိနေတာဖြစ်နိုင်တယ်လို့လည်းထိုင်းအာနာပိုင်နေယူဆနေကြတာပါ။ထိုင်းရေတက်မတော်ကရင်ငူသမားတွေအပါအဝင်အရေးပေါ်ကယ်ဆယ်ရေးသမားတွေကတော့ဘောလုံးသမားလူငယ်တွေနဲ့နီးပြဆရာတို့ခိုးအောင်နေနိုင်တယ်လို့ယူဆရတဲ့လိုင်းငူအတွင်းပိုင်းနဲ့ထိဝင်ရောက်ရှာဖွေနေပါတယ်။ဇွန်လကနေအောက်တိုဘာလအထိမိုးရွာသည့်ကာလအတွင်းထိုင်းနိုင်ငံကလိုင်းငူတွေမှာရေကြီးမှုတွေကျင်းပလေရှိရပါတယ်။
အင်ဒိုနီးရှားနိုင်ငံဆူမတရာကျွန်းကရေကန်ကြီးထဲမှာပြီးခဲ့တဲ့သတင်းပတ်ကနှိမ့်မြုပ်ခဲ့တဲ့ဂရုသင်္ဘောအဖြစ်ကိုရှာဖွေတွေ့ရှိပြီလို့ရှာဖွေကယ်ဆယ်ရေးဌာနကပြောပါတယ်။ တိုဘားရေကန်ကြီးရဲ့မီတာ400ကျော်အနက်မှာတင်းမောနဲ့တူတဲ့အရာဝတ္ထုကိုရှာဖွေတွေ့ရှိတဲ့အကြောင်းပြောဆိုထားတာပါ။ပြီးခဲ့တဲ့တနင်္လာနေ့ညနေခင်းမှာနှိမ့်ယုတ်ခဲ့တဲ့လူတွေအပြစ်အချက်တင်ဆောင်လာတဲ့ဂရုရေရင်တိတ်မှောက်မှုကနေလူ18ဦးကိုကယ်တင်နိုင်ခဲ့ပေမဲ့လှိုင်းကြီးလေထန်တာကြောင့်နောက်ပိုင်းကယ်ဆယ်ရေးလုပ်ငန်းတွေနှောင့်နှေးနေရပါတယ်ရှင်။
ကမ္ဘာပလာပလုံးပွဲကိုရုရှားနိုင်ငံမှာဆက်လက်ကျင်းပနေရမှာဒီနေ့မှာတော့ Saudi Arabia နဲ့အီဂျစ်ဥရုဂွေးနဲ့ရုရှားအသင်းတွေအရင်ဆုံးကစားကြမှာဖြစ်ပါတယ်ဒီနောက်မှာတော့ Iran နဲ့ Portugal Spain နဲ့ Morocco အသင်းတွေတစ်ချိန်နဲ့ကစားကြမှာပါပထမဆုံးကစားမယ့်အထက်က Saudi Arabia နဲ့အီဂျစ်အသင်းတို့ကတော့အုပ်စုအေမှာနှစ်ပွဲစီရှုံးထားပြီးအမှတ်တမှတ်မှမရကြပါဘူးအုပ်စုအေမှာထိတ်ဆုံးရောက်နေတဲ့ Ancient Russia နဲ့အမှတ်ချင်းတူနေတဲ့ဥရုဂွေးအသင်းတို့ရဲ့ပွဲစဉ်တွေမှာတော့အကျိတ်နဲ့ကစားကြရလိမ့်မယ်ဆိုပြီးတော့လည်းပွဲမစခင်မှာပဲကြိုတင်ခံမှန်းနေကြပါတယ်ခင်ဗျာ
တနင်္လာညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမတ်သိန်ကြီးထိုင်းနဲ့ကိုအောင်လွင်ဦးတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေအခုထုတ်လွှင့်နေတဲ့ Radio Season တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်နက်တည်း VOA ရဲ့ website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်နဲ့တပြင်းညီနားဆင်နိုင်ကြပါရှင်။အခုတော့ထိတ်တန့်ရောက်သတင်းလွှာတွေကိုဇက်တိုက်တင်ဆက်ပေးကြပါတယ်။ EU ဥရောပသမဂ္ဂကနေရခိုင်ပြည်နယ်ကနေပြီးတော့လူအစုလိုက်ပြုံလိုက်တင်းရှောင်သွားတာနဲ့ပတ်သက်ပြီးမြန်မာစစ်တပ်နဲ့နေကြာဆောက်ရဲတပ်ဖွဲ့အရာရှိ9ဦးကိုအရေးယူတန်းခတ်ဖို့ပြင်ဆင်နေတာဟာထိရောက်မှုမရှိနိုင်ကြောင်းမြန်မာနိုင်ငံရေးသုံးသပ်သူတွေကဝေဖန်ပြောဆိုလိုက်ပါတယ်။တစ်ချိန်တည်းမှာတော့ဒီလိုမျိုးတန်းခတ်အရေးယူတာတွေဟာမြန်မာပြည်ရဲ့ပုံရိပ်ကိုထိခိုက်စေပြီးတော့ဒီမိုကရေစီအသွင်ကူးပြောင်းရေးကိုအနှောက်အယှက်ရှိနိုင်တယ်လို့ပြီးသုံးသပ်မှုတွေရှိပါတယ်။ဒီသတင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ပြီးခဲ့တဲ့နှစ်အောက်တိုဘာလကစတင်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကလူ9သိန်းလောက်ထွက်ပြေးခဲ့တာဟာမြန်မာအစိုးရလုံခြုံရေးတပ်ဖွဲ့တွေကလူခွင့်ရေးချိုးဖောက်မှုတွေကြောင့်လို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာကဝေဖန်နေတယ်လို့ဥရောပသမဂ္ဂ EU ကလည်းမြန်မာစစ်တပ်နဲ့နေကြာဆောင်ရေးတပ်ဖွဲ့ကအရာရှိတွေကိုအရေးယူဖို့ပြင်ဆင်လာတာဖြစ်ပါတယ်။ဒီလိုပြစ်ဒဏ်ခတ်အရေးယူတာဟာထိရောက်မှုမရှိနိုင်ကြောင်းမြန်မာနိုင်ငံရေးလေလာသုံးသပ်သူဦးစီသူအောင်မြင့်ကပြောပါတယ်
။ဖြစ်မှုတွေတည်ရမှုတွေတော့ရှိလာမှာတော့မဟုတ်ဘူး။ဒါကဟိုတုံးကြံတဘောအရာပဲဟိုရှိနေဥပါပဲ။ဒါဖြစ်လို့လဲဆိုတော့ကျွန်တော်တို့ဒီမှာအဲ့လိုမျိုးတိတ်ချင်းမှုတွေကဟိုနှစ်ပြည့်အကြာကြီးမှာအဲဒီလိုမျိုးအခြေချက်ကောင်းတွေမဖြစ်ခဲ့ဘူးလေ။ကျွန်တော်တို့ဒီမှာဆိုနှစ်20ကျော်30လောက်ဒီကိစ္စတွေကျေဆွေးပြီးလေ။
ဒီလိုရေးယူမှုတွေဟာမြန်မာနိုင်ငံရဲ့ပုံရိပ်နဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးကိုပါထိခိုက်နိုင်တယ်လို့လည်းဦးစီသူအောင်မြင့်ကသုံးသပ်ပါတယ်
။အဓိကတော့ပုံရိပ်ကထိခိုက်တယ်ပေါ့။ပုံရိပ်ထိခိုက်ပြီးဆိုရင်ဒီအရေးရရင်းနှီးမြှုပ်နှံမှုတွေလည်းတွားထိခိုက်တယ်။ထိခိုက်ပြီးဆိုရင်အဲ့ဒါကဒီဒီမိုကရေစီလမ်းကြောင်းကိုတွားတဲ့ဒီမှာကတွားပြီးထိခိုက်နိုင်တယ်။ဒါဆိုတော့သူတွေကတစ်ပတ်ကလည်းဒါမှန်တော့ဘယ်တော့မှဒီလိုအများကြီးဖြတ်ပြီးတော့ဖြစ်တဲ့ကိစ္စအရာတွေလူရှုခံရတဲ့ကိစ္စဒါတွေကတော့ဘာဖြစ်ပြောအရေးယူတိုင်တယ်ဖြစ်နေမှာပါ။ဒါပေမဲ့ဘယ်လိုအရေးယူတိုင်တယ်လဲဆိုတဲ့ကိစ္စမှာတော့ဒါအရေးပေါ်ကြတယ်အများကြီးပဲ။ဘယ်လိုလဲသုံးချက်ချက်ချက်ချပေါ့နော်။ဒီမိုကရေစီအရေးကိုထိခိုက်စေတော့တဲ့အဲ့ဒီသုံးချက်ချက်မျိုးအရေးယူဖို့ဆိုတော့ဘယ်လိုဖြေကျင်းမှုတွေတော့ကျွန်တော်ကတော့အဲ့လိုမျိုးဖြစ်ဖြစ်နေတာပေါ့
။မဟာဗျူဟာနဲ့မူဝါဒလေ့လာရေးအဖွဲ့ကလူထုစစ်ဆန်ရေးဒါရိုက်တာဦးအောင်သူငင်းကလည်း EU ကချမှတ်မဲ့အရေးယူမှုအပေါ်အခုလိုတုံ့တက်ပါတဲ့
။ကျွန်တော်မြင်လာတော့ဒီလိုပဲ။တချို့ area symbolic ခေါ်တာပေါ့ပင်ကြီးတောက်ခံတာပေါ့ဗျာဆိုတော့ဒီအရေးယူရဆိုရဲကိစ္စမှာသူတို့ဘက်ကတချို့လူခွေချူဖောက်မှုလို့ကိစ္စမျိုးကိုဒါပင်းကြီးမခံဘူးကဲသဘောမျိုးပြတာပေါ့နော်ဆိုတော့အဲ့တော့အဲ့ဒီလိုမျိုးမှာမြန်မာအစိုးရဘက်ကလည်းသူတို့ကဒီစုံစမ်းဖော်ထုတ်ဖို့တိုက်တွန်းတာတွေရှိရဲနောက်တစ်ခုကကျတော့လေမြန်မာအစိုးရဘက်ကလည်းကျွန်တော်မြင်တာတပ်မတော်ဘက်ကပေါ့ဒီတစ်ခါတော့အရေးယူရကိစ္စတွေလည်းပြီးပါတယ်ဒါပေမဲ့လည်းဒီလူတွေကဒီရခိုင်ကိစ္စကြောင့်ရေးယူတာလားတခြားကိစ္စကြောင့်ရေးယူတာလားဆိုတာတော့ဟိုကြည့်ကြည့်ငင်းငင်းထုတ်ဖို့ပြောတာတော့ကျွန်တော်မတွေ့ရဘူးပေါ့နော်ဆိုတော့အဲ့တော့ဒီဘက်ပိုင်းမှာလည်းကျွန်တော်ထင်တာရေးယူတာတော့ရှိတယ်လို့ထင်ပါတယ
်နိုင်ငံတကာကရေးယူလာတဲ့အပေါ်မှာတော့မြန်မာအစိုးရအနေနဲ့အလေးထားတဲ့အကြောင်းလဲဆက်ပြောပါတယ
်ရေးယူရသုံးနိုင်တော့ကျွန်တော်ထင်တယ်အလားအလာကမကောင်းလို့ပြောလို့ရနိုင်တာပေါ့နော်ကျွန်တော်တို့ဟိုဒီမိုကရေစီအပြင်ပြည်ပြောင်းတဲ့နိုင်ငံတစ်ခုပို့ကတန်တမာကြီးမှာလည်းကျွန်တော်တို့ normalization ခေါ်တာပေါ့တော့အရင်တော့ပုံမှန်ဆက်ဆံရေးမဖြစ်ခဲ့တဲ့နိုင်ငံတွေကိုပုံမှန်ဆက်ဆံရေးပြန်ထူထောင်ဖို့လိုတာပေါ့နော်။ဆိုတော့အဲ့လိုအဲ့လိုလူကျိုးပိုင်းရင်းကာလမှာတစ်ခါပြန်ပြီးတော့ဟိုတင်းမာရတဲ့မှုတွေဖြတ်ပြရတယ်အခုလိုဂျန်ထက်မှုတွေဖြတ်ပြရတယ်ဆိုရင်ဟိုအလားအလာမကောင်းဘူးပေါ့ဗျာနော်။ ဘာပဲဖြစ်ဖြစ်ဒီလိုဒေတာကြီးတွေလိုက်အုပ်စုလိုက်တွေစစ်တာတွေမှာကျွန်တော်ဒီနေ့ပို့ပြီးတော့အာရုံထားတင်နေတင်ပါတယ
်လက်ရှိရေးယူမဲ့အရာရှိတွေရဲ့စီးရင်ကိုတနင်္လာနေ့မှာထုတ်ပြန်ဖို့ရှိနေပြီဒီရေးယူမှုတွေမှာဥရောပနိုင်ငံတွေကိုခီးတွာလာခွင့်ပိတ်ပင်တာဥရောပနိုင်ငံတွေမှာရှိနေတဲ့သူတို့ရဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်တာစတဲ့အချက်တွေပါဝင်မှာဖြစ်ပါတယ်EU ကဒီလိုအရေးယူဖို့ဆောင်ရွက်နေချိန်မှာကုလသမဂ္ဂလုံခြုံရေးကောင်စီကလည်းရခိုင်ပြည်နယ်မှာလူခွင့်ရေးချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးဖော်ထုတ်အရေးယူဖို့တောင်းဆိုတာတွေရှိနေပါတယ
်။ကိုမိုးစော်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။အခုလူသေဆုံးတဲ့အထိဖြစ်ပွားနေတဲ့ဖားကန်ကရေကြီးနေတဲ့အခြေအနေကိုတင်ဆက်ပေးကြပါတယ်။ကချင်ပြည်နယ်ကနာမည်ကျော်ကြောက်စင်းထွက်ရာဒေသဖြစ်တဲ့ဖားကန်မြို့နယ်ဘက်မှာမိုးများပြီးတော့ရေကြီးမြေပြိုမှုတွေကြောင့်ဒီကနေ့အထိဆိုလို့ရှိရင်တေဆုံးသူပေါင်းက14ဦးရှိနေပြီဖြစ်ပြီးအင်ဂျီပေါင်း60ကျော်ပျက်စီးခဲ့ပါတယ်လို့ဒေသခံတွေနဲ့လွှတ်တော်ကိုယ်စားလှယ်တွေကပြောပါတယ်လက်ရှိမြေပြိုမှုကြောင့်အတိဒုက္ခရောက်နေတဲ့သူတွေကိုအစိုးရကနေအကူအညီမပေးနိုင်သေးဘူးလို့လည်းဆိုပါတယ် VOA ထိုင်းခြေဆိုင်သတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင
်ကချင်ပြည်နယ်ဖားကန်းမြို့နယ်တွင်ရေကြီးမြေပြိုမှုကြောင့်လူသေဆုံးမှုတော်တော်များများဖြစ်ပွားနေခဲ့တာပါဒီကနေ့မှလည်းလူသေးလောင်းထပ်မံတွေ့ရှိရတဲ့အတွက်ဒေသမှုဥယျာဉ်14ဦးရှိပြီလို့ဖားကားမြို့နယ်မြူရာဒီမိုကရေစီဖွဲ့ချုပ်သူရင်မှုဦးတောင်းဆန်ကပြောပါတယ
်ဒီနေ့မှလည်းကျွန်တော်တို့အောင်ကြတဲ့ကြောင့်ဆားတဲ့လမ်းပေးမှာမြန်မာပြည်သူတွေကမြေကြီးကြီးတွေကပေါ်နေတဲ့အလောင်းတလောင်းရတယ်ဆောင်းရောင်ရဲ့အောက်ကကြောက်ပြီးတာနဲ့ဒီကံပဲဒီဒေသမှုက14ဦးပါဝင်တယ်လို့ဆိုလို့14ဦးအပြေဆုံးဒီရပြေကြပြီးရပြည်သူတွေအကျိုးလည်းအပြေကြလာတဲ့ညီသားနဲ့အဲဒီအလုံးလိုက်အောက်ပြေကြပြီးတော့ပြည်သာလည်းတာလည်း
နေအိမ်မှာအိမ်ပြိုပြီးဆုံးလာက9ရောက်ရှိနေတယ်လို့ဂျန်တဲ့သူတွေဟာရေမစေးကြောက်ရှာရင်မြေပြိုကျအသက်ဆုံးခရရတယ်လို့သူကဆိုပါတယ်။လက်ရှိမှာမိုးဆက်လက်ရွာသွန်းနေပြီးဥရုချောင်းကြီးလျံတက်နေတယ်လို့ပြီးကြတဲ့ရက်ပိုင်းတွင်မိုးကြီးမြေပြိုမှုကြောင့်အင်ဂျင်60ကျော်ပျက်စီးမှုရှိခဲ့တယ်လို့ဖန်ကဒေရခန်ကိုနောင်လက်ကပြောပါတယ
်။ကျွန်တော်လက်မဖြစ်မှာတော့ဒီမော်ဝမ်းမှာတော့ပြီးလို့ရှိရင်ဖားပြင်တက်မှာရောပေါ့အဲ့လိုဒီမော်ဝမ်းကုန်းရက်ခနောက်ဘက်ဝင်ထွက်အိမ်သားများတွေရောအစပေါ့နော်ထောက်ခဲ့တက်မနေတော့ပျက်စီးဆုံးဆုံးဖို့ရှိရပေါ့မင်းညနဲ့မိုးတန်ရတယ်ဒီကနေ့တော့ရေတော့နည်းနည်းတော့ပြန်ကြည့်ရဦးလို့ချောင်းဆက်တိုင်းရတော့နည်းနည်းတော့ပြန်ကြည့်နေ
ပြီးခဲ့တဲ့ဆွန်လ22ရက်နေ့ကနေစပြီးတော့ကချင်ပြည်နယ်ဖားကန်မြို့နယ်ထဲမှာမိုးကြီးမြေပြိုမှုကြောင့်လန္ဒရာတွေပျက်စီးခဲ့တယ်လို့လူသေဆုံးပြီးပျက်စီးဆုံးရှုံးမှု3000ကျော်ရှိနေတယ်လို့ခန့်မှန်းကြောင်းဖားကန်မြို့နယ်မဲဆန္ဒနယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးလက်ရှိတာဆိုင်ကဆိုပါတယ
်ပျက်စီးဆုံးရှုံးမှုကတော့လက်ရှိအချိန်ထိတော့စီးရင်ကောက်ယူနေမှုတိုင်းဆိုင်ရာမှာအဆင့်လောက်ပဲရှိသေးတယ်ဆိုတော့အချိန်ကတော့မသိရှိနိုင်သေးဘူးပေါ့နော်အများသူငါသွားတဲ့လမ်းတွေရောပျက်စီးနေတယ်နောက်အော်တောင်ကပရနေပြူလို့နေအိမ်ရဲ့ပျက်စီးတယ်လူအသေးအပြောက်တွေကလည်းကြားရတဲ့အနေထားတော့တယောက်တည်းမနေမဲ့အနေထားရှိတယ်။ဒါတွေအကုန်လုံးကမပေါင်းချုပ်ရနိုင်သေးဘူးလေနော်။ထောင်ကရမကဆုံချုံမှာပေါ့။ဘိန်းထောင်ချီမှာတော့ဆုံချုံနိုင်တာပေါ့
။ဖားကားမြို့နယ်တွင်ရေကြီးမြေပြူအသေးပြောက်ထိခိုက်ဒဏ်ရာရရှိသူတွေအတွက်ပြည်နယ်ဆိုရကနေကူညီထောက်ပံ့တာမျိုးမရှိသေးသလိုဒေသခံအကူအညီပေးရေးအဖွဲ့တွေကသာကူညီဆောင်ရွက်ပေးနေတယ်လို့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးလက်ရှိသားဆိုင်ကဆက်ပြောပါတယ
်ဒီလောလောဆယ်တော့အစိုးရကနေမှ၅ရောက်ကူညီပေးတာတော့ကျွန်တော်မကြားသေးဘူးအဲ့ဒီမှာရှိတဲ့မယံမီယာဖားတွေအင်းကူညီအတင်းအဖွဲ့တွေပေါ့နော်အဲ့မှာဌာနဆိုင်ရာတို့တပိုင်းတိုင်းတွေကတော့ဝိုင်းဝန်းနေကြတဲ့အနေထားမျိုးတွေတွေ့ရတာပေါ့နော
်ကချင်ပြည်နယ်ဖားကားမြို့နယ်တွင်းမှာရေကြီးမြေပြူမှုကြောင့်တော်လကောင်ကြောက်စိတ်မော်သွင်းမြေကျစ်စာပြူကျမှုကြောင့်တော်လကောင်လူသိမ်းဆုံးမှုမကြာခဏဖြစ်ပွားလေ့ရှိပါတယ်ပြီးခဲ့တဲ့မေလတုန်းကဖားကားမြို့နယ်စိတ်မှုကြီးရွာအုပ်စုဖွေခါကြီးရွာမှာမြေပြူမှုဖြစ်ပွားခဲ့တယ်လို့လူ14ဦးသေဆုံးခဲ့ရပါတယ်ဖားကားမြို့နယ်တွင်မြေပြူမှုခဏခဏဖြစ်ပွားရတာဟာကြောက်စိမ့်အလွန်ကျွံသူ့ပေါ်နေမှုကြောက်မိုင်းဖောက်ဝဲမှုကြောင့်မြေကျောပြတ်တောက်မှုဖြစ်ပွားမှုအကျိုးဆက်ကြောင့်ဆိုပြီးတော့သဘာဝပတ်ဝန်းကျင်ရေလှုပ်ရှားသူတွေကနေတုံ့သပြောဆိုနေကြပါတယ်ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းဆောင်ရွက်မှုယုံ UNOCHA ကတော့တနင်္ဂနွေလုံးမှာမြေကြီးမြေပြူမှုတွေကြောင့်လူပေါင်း24ယောက်ထက်မနည်းသေဆုံးခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ
်သောတာရှင်များရှင်ပြီးဆုံးသွားတဲ့ NLD ပါတီရဲ့နိုင်ငံလုံးဆိုင်ရာညီလာခံအတွင်းမှာအမျိုးသားပြန်လည်တင်မြှင့်ရေးနဲ့ငြိမ်းချမ်းရေး2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပြည်သူတွေရဲ့လူမှုစီးပွားဘဝတိုးတက်မြင့်မားရေးအပါအဝင်2018ကြားပြတ်နဲ့2020အထွေထွေရွေးကောက်ပွဲအောင်နိုင်ရေးစတဲ့ကဏ္ဍစုံကိုဆွေးနွေးခဲ့ကြပြီးတော့အဲ့ဒီလုပ်ငန်းစဉ်တွေအကောင့်ထဲပေါ်တဲ့နေရာမှာတော့ပြည်သူလူထုထိခိုက်နစ်နာမှုအ ਨੇ ဆုံးဖြစ်စေတဲ့နိုင်ငံရေးနည်းလမ်းကိုရွေးချယ်ဆောင်ရွက်သွားမယ်လို့ညီလာခံအပီးသတင်းစာရှင်းလင်းပွဲမှာပါတီတာဝန်ရှိသူတွေကပြောဆိုသွားပါတယ်။ပ ါတီညီလာခံကချမှတ်ခဲ့တဲ့ရှေ့လုပ်ငန်းစဉ်တွေနဲ့တိုင်းပြည်ရဲ့လိုအပ်ချက်တွေအပေါ်တောတာရှင်တွေရဲ့အမြင်တွေကိုအခုလာမယ့်အင်္ဂါညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ကျမတို့စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်။ရုံးဖုန်းနံပါတ်က1-239-382-999လေးဖြစ်ပြီးဆွေးနွေးလိုတဲ့အကြောင်းအရာကို burmese@voanews.com email လိပ်စာကိုလည်းပေးပို့နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေလည်းမိမိတို့ဆွေးနွေးလိုတဲ့အကြောင်းအရာတွေကိုရေးသားပေးပို့လို့ရပါတယ်။အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့တောတာရှင်တွေအားလုံးကိုဖိတ်ခေါ်အပ်ပါတယ်ရှင်။ဆက်ပြီးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းလွှာတွေကိုတင်ပြပေးခြင်းပါတယ်။လာမယ့်ဇာတာရီနေနဲ့တောက်ကြနေမှာကျင်းပါမယ်။ EU ဥရောပကောင်စီအစည်းအဝေးမတိုင်ခင်ပြီးခဲ့တဲ့တင်းငွေနေနေတုန်းကဒီ EU ဥရောပသမဂ္ဂခေါင်းဆောင်66ဦးဘယ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့မှာတွေ့ဆုံပြီးတော့အလုံးရင်းနဲ့ဝင်ရောက်လာနေကြတဲ့ရွှေပြောင်းဒုက္ခသည်တွေရဲ့ကိစ္စဘယ်လိုများဖြေရှင်းကြမလဲဆိုတာဆွေးနွေးခဲ့ကြပါတယ်ဆွေးနွေးပွဲရဲ့အဓိကအကြောင်းရင်းတစ်ခုကတော့ဒီစီးမြင်းဖြစ်ပြီးတော့ခိုလုံခွင့်တောင်းခံတဲ့ရွှေပြောင်းနေထိုင်သူတွေ EU ဥရောပသမဂ္ဂကိုရောက်လာတဲ့အခါမှာသူတို့ပထမဦးဆုံးခြေချတဲ့နိုင်ငံမှာပဲစီစစ်လက်ခံရမယ်ဆိုပြီးသတ်မှတ်ချက်ပါဒီစည်းကမ်းချက်အရာရွှေပြောင်းအခြေချသူအများဆုံးဆက်ရောက်လာတဲ့မြေထဲပင်လယ်ကမ်းစပ်နိုင်ငံတွေဖြစ်တဲ့ Greece, Italy နဲ့ Malta နိုင်ငံတွေလိုဝင်းတုတ်ဝင်းပိုးကြီးကြီးမားမားဖြစ်စေပါတယ်ဇလက်တီကဟုတ်တဲ့င်းပေးပို့ထားတာကိုငိမ့်ချန်းပြောပြပေးပါရှင
်လူမှောင်ခိုကူးသူတွေရဲ့လေတွေနဲ့မြေထဲပင်လယ်ထဲနင်းမြုပ်မဲ့အရေးကနေကယ်ဆယ်ခဲ့ရတဲ့ရွှေပြောင်းအခြေချနေထိုင်သူ1500ကျော်လောက်စပိန်ကမ်းခြေကိုဆက်ရောက်လာပြီးတဲ့နောက်ဘရပ်ဆဲလ်မြို့မှာအရေးပေါ်အစည်းအဝေးကျင်းပခဲ့ပါတယ်။ရွှေပြောင်းအခြေချသူတွေကိုတယ်ဆောင်လာတဲ့သင်းမောတွေစိုက်ကပ်ခွင့်ကိုအီတလီနဲ့မော်တာနိုင်ငံတွေကညှင်းပယ်ခဲ့ပြီးတဲ့နောက်နောက်ဆုံးမှာပြီးခဲ့တဲ့အပတ်ကစပိန်နိုင်ငံကလက်ခံခဲ့ပါတယ်။ဒါပေမဲ့တခြားမြေထဲပင်လယ်ဒေသကနိုင်ငံတွေလိုပဲစပိန်ကဒီဝင်ကိုတယောက်တည်းမထမ်းနိုင်ဘူးလို့ဝန်ကြီးချုပ်ပက်ထရိုဆန်ချက်စ်ကပြောပါတယ်
We are willing to reach this common response to a global
နောက်ဖက်မြေထဲပင်လယ်ဘက်ကလုံရင်းနဲ့လာနေတဲ့ရွှေပြောင်းခြေချမှုကမ္ဘာလုံးဆိုင်ရာစိန်ခေါ်မှုတွေကိုဖြေရှင်းမှုဘုံသဘောတူညီချက်ရချင်ပါတယ်ကျွန်တော်တို့ရဲ့ရဲဘော်ရဲဘက်ဖွဲ့ဝင်နိုင်ငံတွေရဲ့အားပေးကူညီမှုကိုတောင်းခံပါတယ
်အရှေ့ဥရောပနိုင်ငံတွေဖြစ်တဲ့ချက်သမရနိုင်ငံဟန်ဂေရီပိုလန်နဲ့ဆလိုဗာကီးယားနိုင်ငံတွေကတော့ဝင်ကိုမျှထမ်းဖို့တူတူခါခါညှင်းပါတယ်အဲ့ဒီအတွက်ကြောင့်လဲရွှေပြောင်းအခြေချသူတွေကိုဘလို့စီစစ်မလဲဆိုတာဥရောပတမကလုံးဆိုင်ရာသဘောတူညီချက်ရဖို့ပုံပြီးခက်ခဲစေပါတယ်အခု16နိုင်ငံအစည်းအဝေးမှာတော့အဖွဲ့ဝင်28နိုင်ငံလုံးသဘောတူကိုစောင့်မနေပဲ EU 2နိုင်ငံ3နိုင်ငံပူးပေါင်းသဘောတူညီချက်နဲ့လှုပ်ဆောင်ဖို့နီးလန်းရှာမယ်လို့ဂျာမန်ဝန်ကြီးချုပ်အန်ခလာမာခဲကပြောပါတယ
် diskutieren diese fragen hier
ဥရောပကောင်စီအစည်းအဝေးကိုမျှော်မှန်းပြီးဆွေးနွေးနေကြတာပါဒါပေမဲ့လည်းရွှေပြောင်းခြေချနေထိုင်သူတွေရဲ့ကိစ္စဟာဥရောပကောင်စီအစည်းအဝေးမှာအဖြေကိုအပြည့်အဝရမှာမဟုတ်ပါဘူးဒါကြောင့်အခု2နိုင်ငံ3နိုင်ငံပူးပေါင်းသဘောတူညီချက်ယူပြီးတယောက်နဲ့တယောက်ဘလို့ကူညီနိုင်မလဲစဉ်းစားကြမှာပါအဖွဲ့ဝင်28နိုင်ငံလုံးကိုမဆောင်တော့ဘဲနဲ့ဘသူအတွက်ကဘာရေးကြီးသလဲဆိုတာစဉ်းစားရမှာပါ
ဒီဆွေးနွေးမှုဟာအခုနှစ်ကုန်အထိကြာသွားနိုင်ပြီးတော့ဒီနှစ်ဒုတိယ6လပိုင်းမှာတော့ဩစတြီးယားနိုင်ငံကကောင်စီဥက္ကဋ္ဌအဖြစ်တာဝန်ယူမှာပါဩစတြီးယားဝန်ကြီးချုပ်စပက်ရှန်ကာတ်က
En spätestens beim Gipfel der Staats- und Regierung
Nach so eine ne September 20 ni jin pa ma sunu bwe api ti da le to tet mu shi tin ma de a ri chi ni myo ma u yop ne zat de ka long jong ye de a kaung bo ne tu ru ye yi man jet de che pyan bo ka a ye ji ba de mong kho ku mu ni ko tai phet nai bo ne tat tiya naing gan ni ne pu paung lou saung nai zwan ni le pa ba de
Italy ne Malta naing gan rue ka ka sae yi tin mo naw de zin ko sai kat khwin nyin pae bi de naw Africa ga shwe pyaung che cha tu 239 yaw law nyi de pin le de ma myo ni de de twat အခုလိုအရေးပေါ်အစည်းအဝေးလိုအပ်တယ်ဆိုတာကိုမိမောင်းထိုးပြနေပါတယ်ခင်ဗျာ
ကိုငိမ့်ချန်းတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ credit card ကနေပြီးတော့ငွေခိုးထုတ်နေတာတွေကိုဘယ်လိုကာကွယ်နိုင်မလဲဆိုတဲ့သတင်းလွှာကိုတင်ဆက်ပေးကြပါတယ် credit card လို့ခေါ်တဲ့ဘဏ်တွေကနေထုတ်ပေးထားတဲ့အကျွေးဝယ်ကတ်တွေရဲ့နံပါတ်တွေကိုဈေးဝယ်တဲ့သူတွေစီကနေ online ကိုဖြတ်ပြီးတော့ခိုးယူသုံးစွဲသူတွေရှိတယ်လို့ATM လိုငွေထုတ်ဆက်တွေကနေလည်းအဲ့ဒီလိုကျူးလွန်မှုတွေရှိပါတယ်။အမေရိကန်ထောက်လိုက်ရေးအရာရှိတွေကတော့အဲ့ဒီလိုမျိုး ATM ကနေခိုးယူမှုတွေကတစ်နှစ်ကိုစုစုပေါင်းအမေရိကန်ဒေါ်လာတန်း100လောက်အထိရှိနေတယ်လို့ဆိုပါတယ်။ဒီပြဿနာတွေကိုကူညီဖြေရှင်းပေးနိုင်မှုအလွယ်တကူထောက်လန်းစုံစမ်းနိုင်မယ့်ကိရိယာတစ်ခုကိုအမေရိကန်ပြည်ထောင်စု Florida တက္ကသိုလ်ကကျောင်းသားတွေကတီထွင်ခဲ့ပါတယ်။ဒီအကြောင်း VOA သတင်းတောက် George Butik ရဲ့သတင်းဆောင်မကိုအခြေခံပြီးကိုဝင်းခန့်မောင်ပြောပြပေးပါရှင်။
အခုနောက်ပိုင်းထုတ်တဲ့ credit card လို့ခေါ်တဲ့ဘဏ်အကျွေးဝယ်ကတ်တွေမှာလုံခြုံရေးပိုအားကောင်းတဲ့ electronic chip အသေးလေးတွေမြုပ်ထားပေးပါတယ်။ဒါမှလည်းဒီ chip တွေကိုအသုံးပြုတဲ့နည်းပညာအသစ်ဖြစ်နေသေးတာကြောင့်ငွေချေတဲ့နေရာတိုင်းသုံးဖို့အဆင်မပြေသေးပါဘူး။ဒါကြောင့်အရင်မူလနီလန်းဖြစ်တဲ့တန်လိုက်တဲ့အသုံးပြုအနက်ရောင်လိုင်းလေးတွေထည့်ထားပေးရပါသေးတယ်။ဒီအနက်ရောင်လိုင်းလေးတွေဟာလုံခြုံရေးမှာအားနည်းချက်ရှိတာကြောင့်ခိုးယူခံရဖို့ပိုလွဲပါတယ်။ဒီပြဿနာကိုဖြေရှင်းဖို့ကြိုးစားနေတဲ့Florida တက္ကသိုလ်ကပမောက္ခ Patrick Trinor ကအခုလိုပြောပါတယ
် Credit cards are read using some
ဒီအကျွေးဝယ်ကတ်တွေကို ATM တို့ငွေချေဇက်ထဲတို့ထည့်ပြီးဆွဲလိုက်တဲ့အခါသူတို့ရဲ့အချက်လက်တွေကိုဖတ်ပေးတဲ့ကိရိယာတစ်ခုအထဲမှာရှိပါတယ်ဘယ်အချိန်မှဖြစ်ဖြစ်အဲ့ဒီလိုဖတ်တဲ့ကိရိယာကတစ်ခုပဲရှိရပါတယ
်အချက်လက်တွေကိုခိုးယူဖို့ကြိုးစားတဲ့သူတွေဟာသူတို့ရဲ့ကိုယ်ပိုင်ကတ်ဖတ်တဲ့ဆက်တွေကို ATM တွေမှာခိုးတက်ထားပြီးပတ်စံထုတ်တဲ့သူကသူ့ကတ်ကိုထည့်လိုက်တာနဲ့အဲ့ဒီကတ်ရဲ့အချက်လက်တွေကိုကူးယူထားလိုက်တာဖြစ်ပါတယ်။ဒီလိုပြစ်မှုမျိုးဟာနယူးယောက်လိုမြို့ကြီးတွေမှာအဖြစ်များပြီးအဲ့ဒီဖြစ်ရမျိုးကို ATM တွေမှာထောက်လန်းဖို့အတွက်စုံတော့ဥယေကလည်းနယူးယောက်မှာတော့၄ယောက်ပဲရှိတာပါ။အခုတော့သူတို့ရဲ့တာဝန်တွေကိုပိုလွယ်ကူစေမယ့် Skim Reaper လို့ခေါ်တဲ့ကိရိယာတစ်ခုကို Florida တက္ကသိုလ်ကကျောင်းသားတစ်စုတီထွင်ခဲ့ပါတယ်။အဲ့ဒီအဖွဲ့ကိုတော့ပေါမောက်ခ Patrick Trinor ကဦးဆောင်ခဲ့တာဖြစ်ပါတယ်။ဒီထဲကအကြောင်းသားတယောက်ဖြစ်တဲ့ Nolan ကအခုလိုပြောပါတယ
် We're glad to be able to
ပြည်မှုတွေကိုထိန်းချုပ်ပေးမယ်ဒီလိုကိရိယာမျိုးကိုတီထွင်လိုက်နိုင်တဲ့အတွက်ကျွန်တော်တို့ဝမ်းသာမိပါတယ
်ဒီကိရိယာဟာဘဏ်ကတ်နဲ့ပုံစံတူ electronic ကတ်တကတ်ဖြစ်ပြီးတာမန်ကတ်ထက်နှစ်ဆလောက်ပိုရှိပါတယ်သူ့ကို digital အချက်ပြဘူးတစ်ခုနဲ့ချိတ်ဆက်ထားပြီးတန်ရရှိတဲ့ ATM အပေါက်တွေကိုထိုးထည့်လိုက်တဲ့အခါမှာခိုးယူတဲ့ကိရိယာရှိမရှိသူကပြောပြပေးမှာပါဒီကိရိယာနဲ့ပတ်သက်လို့နယူးယောက်မြို့ကငွေကြေးဆိုင်ရာပြစ်မှုစုံတော့ James Lela ကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ
် Impressed with their technology
ဒီလိုမျိုးကိရိယာတစ်ခုထမြောက်အောင်ကောင်တယ်ဖော်နေတဲ့သူတို့ရဲ့တီထွင်ဉာဏ်နဲ့နည်းပညာကိုကျွန်တော်အတော်လေးသဘောကျမိပါတယ
်အခုလက်ရှိမှာတော့ဒီကိရိယာရဲ့ကုန်ကြမ်းဈေးဟာဒေါ်လာ50လောက်ရှိပြီးသူ့ပေါ်ရင်းနှီးမြှုပ်နှံသူတွေကတော့အခုတည်းအရွယ်စားပိုသေးပြီးဈေးချိုတောင်းလှုပ်သွားမှာဖြစ်တယ်လို့ဆိုပါတယ်အဲ့ဒါမှတာမန်ဆိုးရတာဝန်ရှိသူတွေလည်းအသုံးပြုနိုင်မှာဖြစ်ကြောင်းပါခင်ဗျာ
ကိုဝင်းခန့်မောင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်တနင်္လာညနေခင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲအခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုမတ်တိန်ကြီးထိုက်ကတလှည့်ကြီးညာပေးပါမယ်ရှင်
တူရကီနိုင်ငံမှာမကြာသေးခင်နှစ်တည်းအတွင်းအကျင့်နဲ့အဖြစ်ခရာဆုံးရွေးကောက်ပွဲတစ်ခုဖြစ်တဲ့မနေ့ကကျင်းပတဲ့ရွေးကောက်ပွဲမှာတော့အတိုက်ခံကိုယ်စားလှယ်တွေကိုသမ္မတရစ်စစ်ထေးရဲ့အာရဝမ်ကအနိုင်ရသွားပါတယ်။သမ္မတနဲ့ထောက်ခံသူတွေကဓာတ်ရိုက်ဖြစ်စေ၊တော်ဝိုက်ဖြစ်စေထိန်းချုပ်ထားတဲ့သတင်းစာအများစုမှာတော့ရွေးကောက်ပွဲရလအပေါ်မှာအကြည့်အကျဲချီးကျူးဖော်ပြခဲ့ကြပါတယ်။အမေရိကန်ပြည်ထောင်စုရင်းကိုတရားမဝင်ဝင်ရောက်လာသူတွေကိုတရားရုံးတင်စစ်ဆေးစီရင်တာတွေမလုပ်ဘဲဌာနေပြန်ပို့လိုက်ဖို့ကောင်းတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကမနေ့တနင်္ဂနွေနေ့မှာပြောဆိုပါတယ်။ဒီလူတွေအလုံးကိုနိုင်ငံတွင်ချင်းနှင်ဝင်ရောက်ခွင့်မပေးနိုင်ဘူးလို့မနေ့တနင်္ဂနွေနေ့မှာသမ္မတထရန့်ကတွစ်တာမှာဇက်တိုက်ရေးသားခဲ့တာဖြစ်ပါတယ်။အီတလီနိုင်ငံကမ်းလွန်ပင်လယ်ပြင်ကိုရောက်လာကြတဲ့ရွှေပြောင်းအခြေချသူတွေရင်းနှက်ပတ်သက်လို့အီတလီအစိုးရကတင်မာတဲ့သဘောထားဆက်လက်ကင်ဆယ်ထားဆဲဖြစ်ပါတယ်။အီတလီကမ်းလွန်ကိုရောက်လာသူတွေကိုဥရောပကပရဟိတအဖွဲ့အစည်းတွေကကယ်ဆယ်နေတာတွေရပ်တန့်ဖို့နဲ့လီဗျားနိုင်ငံကကမ်းခြေဆောင်တပ်ဖွဲ့တွေကဲနိုင်အောင်ထားခဲ့ဖို့ကိုလည်းတိုက်တွန်းခဲ့တာပါအမေရိကန်ရဲ့ကုန်သွယ်ဘက်တီအနေနဲ့အမေရိကန်ကုန်ပစ္စည်းတွေအပေါ်ကန့်သတ်ချက်တွေကိုမဖယ်ရှားရင်လက်တုံ့ပြန်ဆောင်ရွက်မှုတွေနဲ့ပို့ပြီးတော့ရင်ဆိုင်ရမယ်လို့သမ္မတဒေါ်နယ်ထရန့်ကသတိပေးလိုက်ပါတယ်သွင်းကုန်ရဲ့အပေါ်မှာကုန်သွယ်ရေးအတားအဆီးတွေအခွန်ကောက်ခံတာတွေကိုတမင်ဖန်တီဆောင်ရွက်နေတဲ့နိုင်ငံတွေအားလုံးကိုအမေရိကန်ကအခိုက်အမာဆန့်ကျင်တယ်လို့လည်းပြောဆိုထားပါတယ်ရှင်
။သတင်းချင်းချုပ်ကိုမတ်တိန်ကီထိုက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာညနေခင်းအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုဇော်ဝင်းလိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်ဖန်အင်ဂျင်နီယာကတော့ Skixe ဖြစ်ပါတယ်ရှင်။ကျွန်မကစုမော်မှာဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ဒီညနေခင်းအစီအစဉ်ပြီးပြီးချင်းမှာပဲ VOA မြန်မာပိုင်းရဲ့ TV အစီအစဉ်ကိုည9နာရီကနေ9နာရီခွဲအထိ Asia Sub 7ဂျူရူကနေဓာတ်ရိုက်ထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.
From Washington, this is